အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာသူ့ရဲ့ပထမဆုံးအကြိမ်ဒီနိုင်ငံတော်အခြေပြမိန့်ခွန်း State of Union ကိုပြောကြားတော်မှာဖြစ်ပါတယ်သမ္မတအခုလိုတိုင်းပြည်အခြေပြမိန့်ခွန်းပြောမယ့်အချိန်ဟာအထူးသဖြင့်ဒီကိုဗစ်ကပ်ရောဂါနဲ့ရုရှား-ယူကရိန်းအရေးတွေကြောင့်ကမ္ဘာကြီးမှာရောအမေရိကမှာပါအကျက်အတဲတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရခြင်းဖြစ်ပါတယ်။ဒါကြောင့်ဒီသမ္မတဘိုင်ဒန်ပြောမယ့်မိန့်ခွန်းနဲ့ပတ်သက်လို့လည်းကြိုတင်အသိပေးတာမျိုးတော့မရှိသေးပါဘူး။အခုဒီလေးလာသူတွေနဲ့အင်ဗျူရောပြောခွင့်ရသူတွေကတော့သမ္မတဘိုင်ဒန်ဘာတွေပြောမယ်ဘာတွေပြောနိုင်တယ်လဲဆိုတာကိုခံမှန်းပြောဆိုထားပါတယ်။ဒါနဲ့ပတ်သက်လို့လေးလာစောင့်ကြည့်နေတဲ့ကိုစော်မူကျော်ကိုကျမတို့ဆက်သွယ်မေးမြန်းထားပါတယ်
။အဓိကတော့ဘာတွေပြောမလဲခံမှန်းပြောဆိုကြတော့ပေါ့လေ။ဟုတ်ပါတယ်။ခုကဒီအချိန်တည်းကကိုဗစ်ကြောင့်ဖြစ်တဲ့အချိန်ကောနောက်ပြီးတော့ရုရှားကယူကရိန်းကိုကျူးကျော်တဲ့အချိန်တွေကြောင့်တော်တော်ခက်ခဲပြီးတော့ရင်ဆိုင်နေရပါတယ်။အဲ့ဒီဘာတွေပြောကြမလဲဆိုတာကိုဒီကြိုတင်သုံးသပ်တာတွေရှိပါတယ်။အဲ့ဒီအထက်မှာဒီသမရဘိုင်ဒန်ကမဖြစ်မနေပြောမဲ့အထက်မှာပါမဲ့အချက်တရတော့ဒီ1ရုရှားယူကရိန်းအရေးကိစ္စကိုပြောနိုင်တယ်2ကတော့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရွက်မှုအခြေအနေ3ကအမေရိကမှာနှစ်ပေါင်း40အတွင်းအမြင့်ဆုံးမြင့်တက်နေတဲ့ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းကိစ္စတွေပြောနိုင်တယ်နောက်နံပါတ်4အချက်ကတော့သမရဘိုင်ဒန်ရဲ့အမေရိကမှာဒီအခြေခံအစားအစာဝိုင်းကိစ္စတွေအပါအဝင်ပေါ့နော်ဒီ infrastructure တွေအမေရိကဒီအခြေခံအစားအဝေးတွေပြင်ဆင်ဖို့ဒီလွတ်တော်အားနဲ့အတူပြုပေးဖို့ဒီဥပဒေသစ်ကိစ္စကိုလည်းဆွေးနွေးနိုင်တယ်လို့ခန့်မှန်းထားပါတယ်။နောက်ပြီးတော့ဒီပြီးခဲ့တဲ့ရက်ကသမရအိမ်ပြူတော်ပြောခွင့်ရအမျိုးသမီးဂျန်ဆာကီကတော့သမရမိန်ခွန်းထဲမှာပြောနိုင်တဲ့အကြောင်းအရာတချို့ကိုပြောပါတယ်။အဲ့ဒီထက်မှဘာပါလဲဆိုလို့ရှိရင်ကလေးသူငယ်စောက်ရှောက်ရေးတက်ကြီးရွယ်အိုစောက်ရှောက်ရေးလူနာတွေအတွက်စီဝါရေးကုန်ကြစေဝါကုန်ကြစီတက်တာမဲ့ကိစ္စတွေပါဝင်တဲ့ဒီအခြေခံအစာအုပ်တွေပြင်ဆင်မဲ့ကိစ္စကိုလွတ်တော်ကအတည်ပြုဖို့ကိစ္စကိုလည်းဆွေးနွေးနိုင်တယ်လို့ပြောဆိုထားပါတယ်ဒါအပြင်ဒီရုရှားယူကရိန်းစစ်ပွဲမှာဒီအမေရိကန်ကအဓိကနေရာကနေပါဝင်ပြီးတော့ပေါ့နော်ဒီအနောက်တိုင်းနိုင်ငံတွေစီရောပြီးတော့ဒီရုရှားကိုတုတ်ပြန်ဆောင်ရွက်တဲ့ကိစ္စတွေကိုရှင်းပြနိုင်တယ်လို့ဒီအမေအင်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်ဂျန်ဆာကီကတော့ပြောဆိုထားတာရှိပါတယ်ခင်ဗျ
အဲ့တော့သမ္မတဘိုင်ဒန်ကသူပြောမဲ့ဒီနိုင်ငံတော်အခြေပြမိန့်ခွန်းထဲမှာသူ့အစိုးရရဲ့ဒီစွမ်းဆောင်ချက်တွေပေါ့လေဒါတွေနဲ့ပတ်သက်ပြီးတော့သူဘာတွေအဓိကပြောမယ်လို့ရောခံမှန်းကြလဲရှင
်။ဟုတ်ကဲ့ပါခင်ဗျပုံမှန်အားဖြင့်တော့သမ္မတတွေကသူတို့လုပ်တာတွေရဲ့တိုးတက်မှုကောင်းမှုတွေကိုအဓိကပြောတာအဓိကပြောကြပါတယ်။အခုဒီဘိုင်ဒန်ပြောမဲ့အထက်မှာခံမှန်းရတာပေါ့ခံမှန်းရတာဆိုလို့ရှိရင်တော့ဒီ COVID-19 တုံ့ပြန်ဆောင်ရွက်မှုအကြောင်းတွေကိုပြောနိုင်ပါတယ်။ဘာဖြစ်လို့ဆိုတော့ဒီတနိုင်ငံလုံးကိုဗစ်ကာကွယ်ဆေးတွေတော်တော်များများထိုးပြီးတဲ့အခြေအနေရှိပါတယ်။နောက်ပြီးတော့ဒီအမေရိကန်နေပြီးတော့တကမ္ဘာလုံးကဒီကိုဗစ်ကာကွယ်ဆေးပေါ့နော်ကိုဗစ် -19 ကာကွယ်ဆေးတွေဖြန့်ပေးခဲ့တာတွေရှိပါတယ်။နောက်ပြီးတော့အခုလောလောဆယ်မှာကိုဗစ်ကူးစက်မှုနှုံးနေရကျလာပါတယ်။ပြီးခဲ့တဲ့ရက်ကဆို CDC ကနေပြီးတော့ခုနလိုဒီညနေဖုန်းတတ်တာတောင်မှလူအရင်တတ်မလို့အရင်မတတ်နဲ့ဆိုတာမျိုးတွေပေါ့နော်။ပြောင်းလဲတာမျိုးရှိတယ်။အခုသမ္မတဘိုင်ဒန်တောင်စကားပြောရင်ညနေဖုန်းမတတ်ဘူးလို့ပြောထားတာကျွန်တော်တို့တွေ့ရပါတယ်သတင်းတွေမှာနောက်တစ်ခုကတော့ဒီကိုဗစ်အကြအတဲရနေပြီးတော့စီးပွားရေးအရာလွတ်မြောက်လာအောင်ရုန်းထွက်နိုင်လာနိုင်တယ်လို့အမေရိကန်ဒီအင်ဂျူရောနဲ့သမရဘက်ကတော့ပြောဆိုထားတာရှိတယ်ဒီကိစ္စတွေလည်းသူပြောနိုင်ပါတယ်နောက်အလုတ်အကင်ပြန်လဲရရှိလာမှုတွေတိုးတက်လာတယ်ဆိုတာမျိုးတွေပြောနိုင်ပါတယ်နောက်ပြီးတော့ဒီအမေရိကန် GDP ကတော့အချိန်ကြီးခိုင်နေသေးပဲဖြစ်တယ်ပေါ့နော်ဒီလိုအခြေအနေတွေစတဲ့ကောင်းတာတွေကိုသူပြောဆိုနိုင်တယ်လို့ခံမှန်းပြောဆိုထားတာရှိပါတယ်ဒါအပြင်ဒီပထမအဆုံးအနေနဲ့ပေါ့နော်လူမဲ့အမျိုးသမီးတယောက်ကိုတရားသူကြီးချုပ်အဖြစ်ခန့်ဖို့သူသမရဘိုင်ဒန်လောက်ထားတဲ့ခန့်ထားတဲ့ကိစ္စတော့မဖြစ်မနေပြောကြလိမ့်မယ်လို့ခံမှန်းထားပါတယ်ခင်ဗျာ